ဒီတိမ်မှာတော့ငွေကြေးပြဿနာကြုံနေချင်းဗန္ဒိုင်းဝန်ကြီးကိုယာရုကထုတ်အသက်ခံလိုက်တဲ့ဝန်ကြီးချုပ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဝန်ကြီးချုပ်လစ်ထရက်စ်ဒီနေ့လည်းသတင်းစာရှင်းလင်းပွဲရုတ်တရက်လုပ်ခဲ့ရမှာဗန္ဒိုင်းဝန်ကြီးကွာစီကွာတန်ကိုထုတ်ခဲ့ရတာအတွက်ဝန်နေပေမဲ့ခက်ခဲချိန်မှာတိုင်းပြည်ကျူးဥစားပေးပြီးစီးပွားတည်ငြိမ်မှုအတွက်လုပ်ခဲ့ရတာလို့ရှင်းပြပါတယ်။တလားကျော်ပဲတာဝန်ယူရသေးတဲ့ဗန္ဒိုင်းဝန်ကြီးကွာတန်နဲ့အမြင်တူခဲ့ပေမဲ့အသက်ခံလိုက်တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဂျာမီဟန်ဟာအမြင့်တူတာအပြင်အတွေ့အကြုံများအများလေးစားခံရသူဖြစ်တဲ့စီးပွားရေးတိုးတက်ဖို့ဆက်လုပ်နိုင်မှာပါလို့ဝန်ကြီးချုပ် Trust ကကတိပေးလိုက်ပါတယ်။ဝန်ကြီးချုပ် Trust ကဆက်ပြီးလက်ရှိရကြားကျူးကျော်စင်တဲ့ COVID ကြောင့်ကမ္ဘာစီးပွားရေးထိခိုက်လာချိန်မှာလာမယ့်ဆောင်းရာသီတဲ့အိမ်အနွေးထက်ပေးစွမ်းအင်ဈေးပါဝင်ပြည်ထောင်နိုင်ငံသားတွေကုန်ကြဆေးသက်သာရေးအတွက်ဦးစားပေးဆက်လုပ်သွားမှာပါလို့ကတိပြုခဲ့ပါတယ်။ဝန်ကြီးချုပ်တည်ဖြစ်လာပြီးပြည်ထောင်စီးပွားရေးပြောင်းလဲအတွက်နိုင်ငံရေးဖီအားတွေခံနေရတဲ့ဝန်ကြီးချုပ် Trust အနေနဲ့ဝန်ကြီးကွာတန်ကိုဒီနေ့မနက်ခေါ်တွေ့ပြီးထွက်ပေးဖို့ပြောလာတာကိုလက်ခံပါတယ်လို့ကွာတန်ဘက်ကလည်း Twitter ကနေပြောလိုက်ပါတယ်။ဝန်ကြီးကွာတန်အနေနဲ့စီးပွားရေးပြောင်းလဲအတွက်ကြီးမားတဲ့အခွန်ရှော့ပေါ်ရေးအစီအစဉ်သစ်ကို mini budget အသေးစား budget လို့နာမည်တက်ကြေညာပြီးသုံးဖက်ကြားမှာပြည်ထောင်ပေါင်ငွေတန်ဖို့စံချိန်တင်ကြဆင်းသွားခဲ့တာပါ။အကျိုးဆက်အနေနဲ့ငွေကြေးစည်းကွက်ရုတ်ရုတ်တဲဖြစ်သွားကပိုကြီးမားတဲ့စီးပွားရေးအချက်တဲဖြစ်မလာရအောင်ဘူဘန်ကဝန်ထိန်ပေးခဲ့ရပြီးဒီပြောင်းလဲအစီအစဉ်တချို့ကိုပြန်ရုံသိမ်းပေးဖို့ဝန်ကြီးချုပ် Trust ရင်ဆိုင်နေရပါတယ်ခင်ဗျ။